2016မှာရာသီဥတုပိုပြင်းထန်နေပြီးဒီနှစ်မှာအန်နီညိုလာတဲ့နှစ်ရလို့အကြောင်းပြပေမဲ့ကဘာကြီးကအရင်အရင်ကာလရီထက်ပိုလို့ပူနွေးနေတာကိုပညာရှင်တွေကလက်ခံထားကြပါတယ်။ကဘာပြင်းပြဘူကြီးဟာလွန်ခဲ့တဲ့ရာစုနှစ်မှာဖာရန်ဟိုက်1ဒီဂရီခွဲမြင့်တက်လာပြီးလာမယ့်ရာနဲ့ချီတဲ့နှစ်တွေမှာနောက်ထပ်ဓာတ်သမ5ဒီဂရီဖာရန်ဟိုက်ကနေ10ဓာတ်သမ6ဒီဂရီဖာရန်ဟိုက်ထိမြင့်တက်လာမယ်လို့အမေရိကန်ပြည်ထောင်စုက EPA ပတ်ဝန်းကျင်ကာကွယ်ရေးအေဂျင်စီကဟောကင်းထုတ်ထားပါတယ်။ဓာတ်သမဘယ်ပြေဘယ်မြဆိုတာပမာဏသိငင်ပေမဲ့ကဘာကြီးရဲ့ဖြန်းဖြန်းဘူချိန်ကမသိမသားနည်းနည်းလေးစီပြောင်းသွားတာကပဲရာသီဥတုနဲ့မိုးလေဝသကိုအကြီးကျယ်ပြောင်းသွားစေတယ်လို့ပြောနိုင်ပြီးအနေအကြီးမားတဲ့အပြောင်းအလဲတွေဖြစ်နိုင်မှာရှိတယ်လို့လည်း EPA ကသတိပေးပါတယ်ကဘာအပူချိန်မြင့်တက်လာတာနဲ့အတူရာသီဥတုနဲ့မိုးလေဝသအပြောင်းအလဲတွေပါတွဲပါလာတဲ့တာရကတွေလည်းအထင်ရှားပြသလို့နေပါပြီမြန်မာနိုင်ငံမှာဒီနှစ်ຫນွေခေါင်ကောင်းမှာမိုးရွာရုံမကမူတီကြီးတွေလဲကျွေးလေပြင်းတွေလဲတိုက်တာတွေကဥပမာတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာအတော်များများမှာလဲမိုးရွာပုံရွာနီးတွေပြောင်းသွားတဲ့အတွက်ရေပိုကြီးတဲ့နေရာကြီးရင်ကြီးမိုးခေါင်တဲ့နေရာခေါင်ရင်ခေါင်ဒါမှမဟုတ်မိုးပြင်းကျရင်ကျသလိုပြင်းထန်တဲ့အပူလိုင်းတွေရိုက်ခတ်တဲ့အချိန်ကလဲပုံများလာတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးတွေနဲ့ရေခဲမြစ်တွေဟာလဲအပြောင်းလဲကြီးပြောင်းလဲလို့လာနေပါတယ်။သမုဒ္ဒရာတွေကပူနွေးလာချိန်မှာရေခဲတောင်တွေကအေးပိုပျော်လာပြီးပြည်လင်းရေမြင့်နေခြင်းကလည်းမြင့်တက်လာပါတယ်။ဒီအပြောင်းလဲတွေနဲ့တခြားအပြောင်းလဲတွေဟာလာမယ့်ရာစုနှစ်တွေမှာပိုလို့သိသာလာမှာဖြစ်ပြီးဒါဟာလူအတိုင်းဝိုင်းတဲ့သဘာဝပတ်ဝန်းကျင်အတွက်လက်တလောစင်ခေါ်မှုတွေပဲဖြစ်ပါတယ်။ရာသီဥတုပူနွေးလာတာနဲ့ရေဖြန့်ဝေရေးစိုက်ပျိုးရေးလက်ဆစ်ဆွာအားနဲ့သယူပို့ဆောင်ရေးစနစ်တွေသဘာဝပတ်ဝန်းကျင်နဲ့လူကြမ်းမှရေးနဲ့ဘေကီလုံုံရေးတွေမှာပါအခြေအနေလိုက်ပြောင်းတော့မယ်လို့လဲဆိုပါတယ်။ဒီရာသီဥတုတစ်နှစ်ထက်တစ်နှစ်ပိုပိုပူပြင်းလာတာကိုမိုးလေဝသပညာရှင်ဦးထွန်းလင်က
ပူနေတာတော်တော်ကြာပြီ။2014ခုနှစ်ကကမ္ဘာသမိုင်းမှာအပူဆုံး။2015ခုနှစ်ရောက်တော့လဲ2014ခုနှစ်စံချိန်ချိုးပြီးတော့အပူဆုံးနှစ်ဖြစ်တယ်။ကမ္ဘာသမိုင်းမှာ2016January လာက January လာတဲ့မှာပူဆုံးဖြစ်တယ်။ Now February ရောက်တော့လည်းဒီလိုပဲ2016 February ကကမ္ဘာသမိုင်းမှာ February လာတဲ့မှာပူဆုံးဆိုတော့ပူတာက14ရက်15ကပူတယ်15ရက်က16ကပိုပူတယ်ဆိုတဲ့ပုံစံမျိုး
။ရာသီပူပြင်းလာတဲ့အခါအေးရရှာစမြဲဖြစ်ပြီးနှွေးဆိုရင်ထီးအုတ်ထုတ်ပါမှအပြင်ထွက်လေရှိတာအပူဒဏ်ကိုတကိုရေကာကွယ်နည်းဖြစ်ပါတယ်။ချွေးပြိုက်ပြိုက်ကြပူအပ်ချိန်မှာသရေအောက်ဟာသဘာဝကပေးတဲ့အပူဓာန်ကိုတနည်းတပုံကာကွယ်တဲ့နည်းဖြစ်ပါတယ်။ဒါကြောင့်လဲသဘာဝသစ်တော်တွေဟာကဘာမြေကိုထီးသဖွယ်အုံမိုးပေးထားပြီးအပူဓာန်ကိုလည်းကာကွယ်ရာသီဥတုကိုလည်းမျှတစေတာပါ။ဒါအပြင်ကဘာဒီဝမျိုးစုံမျိုးဝဲ80ရာခိုင်နှုန်းကိုသစ်တော်တွေမှာတွေ့နိုင်ပြီးကဘာလေတူတွေကအောက်ဆီဂျင်40ရာခိုင်နှုန်းကျော်ကိုမိုးသစ်တော်တွေကထုတ်လွှတ်ပေးပါတယ်။ဒီသစ်တော်တွေအပြုံးကြီးမပြုံးရင်ကမ္ဘာမှာဆက်မှုမထုံးကားခင်ကားစီးရေတွေဒီနှစ်ခေတ်လောက်မများခင်မှာကမ္ဘာရာသီဥတုကမျှတာရာမှုခုလိုနေရထိုင်ရခက်လောက်အောင်မပူပြင်းတဲ့မှတ်တမ်းတွေလည်းရှိပါတယ်။သစ်တော်တွေဟာကမ္ဘာကြီးကိုပူနွေးစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်မွေကိုစုပ်ယူသွန်းလောင်ထားတဲ့အတွက်ရာသီဥတုပြောင်းလဲနှုန်းကိုနှိကွေးစေတယ်လို့ဗြိတိန်နိုင်ငံထုတ် The New Internationalist Journal ကလည်းဖော်ပြပါတယ်။ကမ္ဘာတဝန်းကသစ်တော်တွေဟာကာဗွန်တန်ချိန်ဘီလီယံ300တိုးလောင်ထားတယ်လို့ဆိုပါတယ်။နောက်တော်တွေဟာမွမ်းမံစေပြီးသဲကန်နာရလည်းမဖြစ်ထုံးစေပါဘူး။တပေများများရှိလေလေဒူတွေကကာဗွန်ဒိုင်အောက်ဆိုက်တွေကိုဖယ်ရှားနိုင်လေလေဖြစ်ပေမဲ့တပေတွေအခုတ်ခံရရင်ပဲဖြစ်ဖြစ်မိရှုခံရရင်ပဲဖြစ်ဖြစ်တပေငါပဲကာဗွန်ဓာတ်မွေတွေလေဒူတွေဒူးနဲ့ဒဲနဲ့ရောက်သွားစေပြန်တာပါ။လူသားကြောင့်ဖလုံးရင်ဓာတ်မွေဖြစ်ရတာရဲ့20ရာခိုင်နှုန်းလောက်ဟာသစ်တော်ပြုံးနီးရာကဖြစ်ရတယ်လို့ဆိုပါတယ်။လူရည်တန်းတထောင်ခွဲကျော်ရဲ့နေမှုထိုင်မှုဘဝဟာသစ်တော်တွေကိုမိခိုးအားထားနေရပြီးကမ္ဘာမှာထွက်ရှိနေတဲ့ခင်မျိုးစေဝါလေးပုံတပုံကျော်ဟာအပူပိုင်းသစ်တော်တွေမှာရှိတဲ့အပင်တွေကနေထုတ်လုပ်နေတာပါ။ဒီစေဝါတွေတမိုးကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ108ဘီလီယံလောက်ရှိနေပါတယ်။သစ်တော်ဆိုတာမှန်မှန်ကန်ကန်သုံးဓာတ်ခုတ်ထွင်းဓာတ်ရထိမ့်သိမ်းဓာတ်ရမှာဖြစ်ပေမဲ့ကမ္ဘာမှာသစ်တော်တွေပြုံးနေနေပါတယ်။မြန်မာနိုင်ငံကသစ်တော်တွေကရောဘယ်လိုရှိပါသလဲ။ဒါကိုစိန့်လန့်အမိမြေသိန်းကထုတ်ပြန်တဲ့မြန်မာနိုင်ငံကသစ်တော်ဖုံးလွှမ်းမှုနဲ့တတ်တူတူဖို့ရွေးဆိုင်ရာလေ့လာချက်မှာပါရှိတာပါ။ဒ ဒီလေးလာချက်ကိုပြီးခဲ့တဲ့လကထုတ်ပြန်တဲ့အခါနာမှာမြို့သားစီမံရေးညှိနှိုင်းရေးမှူး National Project Coordinator ဦးပေါင်းစွန်းပြောသွားတာက
2019ကနေပြီးတော့2024ခုနှစ်ကာလအတွင်းမှာရေဘူးရအပြင်တက်တော် area hector တိတရဘာနာတက်ရုပ်ရဲသွားပြီးတော့တက်တော်ပျက်စီးမှုဟာလည်းဒီနှစ်မှာပြန်များ3ရက်ဒါမှ3ရက်ရခိုင်လုံးဖြစ်ပါတယ်ပကတိတော့ကောင်းတယ်ဖုံးတဲ့ area ရောချမှုဟာကျွန်တော်တို့နိုင်ငံရဲ့တက်တော်ဖုံးတဲ့ area ရောချမှုတဲ့လင်းများနဲ့ရခိုင်လုံးအပြင်ဒီနှစ်မှာပြန်များ3ရက်ဒါမှ6ရက်ရခိုင်လုံးဖြစ်ပါတ
ယ်မြန်မာနိုင်ငံဟာ1990ပြည့်နှစ်ပိုင်းတွေကစလို့မယုံနိုင်လောက်အောင်တက်တော်တွေပြုံးနေနေတာမို့ထီးမပါပဲနှွေခေါင်ခေါင်ခီးသွားနေရသလိုရာသီပူပြင်းတဲ့ဒဏ်ပူခံစားနေရတယ်လို့သုံးသပ်နေကြပါတယ်ရှင်